်ခဲ့ဒေါက်တာကျော်မြင့်နိုင်ခင်ဗျာကျွန်တော်တို့ဒီပခုံးအစစ်ကတ်တဲ့ယောဂါနဲ့ပတ်သက်ပြီးတော့မြန်မာနိုင်ငံမှာဖြစ်နှုံးအနေအထားဘယ်လိုရှိနေလဲဆရာကြီ
းတရားတိကျရတော့ဆယ်စိတ်လောက်ထားတော့မရှိဘူးပေါ့ဒါပေမဲ့လည်း practice မှာတော့တော်တော်လေးများတယ်လေအသက်50ကျော်ဒီဘက်ပိုင်းနေဆိုလို့ရှိရင်တော်တော်ပြင်းများတယ်မိမတွေပြင်းများတယ်တနေ့တနေ့ကို4-5လောက်ကတော့ပါလာတယ် about 10-15% လောက်တော့ရှိတာပေါ့ဘာရေးကြည့်လဲဆိုတော့သူကတော့ခါခက်တယ်ကုရတာခက်တယ်နောက်ပြီးလှုပ်တာတွေမှားနေတာလေးတွေရှိတာပေါ့
ဟုတ်ကဲ့ဆရာအခုလိုဖြစ်လာရင်ခံရခက်တယ်ကုရလည်းခက်တယ်ဆိုတော့ကြိုတင်ပြီးတော့ဟိုကာကွယ်နေတဲ့အနေအထားမျိုးရှိလားဆရာ
ဖြစ်အောင်ကတော့လုပ်လို့မရဘူးလို့လဲဆိုတော့ဖြစ်ရတဲ့အကြောင်းရင်းတွေကိုရှာကြည့်တဲ့အခါကျတော့တော်တော်များများအကြောင်းရင်းမရှိလို့ပဲတချို့ certain percentage ပေါ့လေ minor trauma နဲ့ဖြစ်သွားတာပေါ့တကယ်တကယ်ဖြစ်တာကြတော့ cause ကတော့ mostly ကတော့သိမသိဘူးခင်
ဗျဟုတ်ကဲ့ဆရာ
အဲဒါကြောင့်ကိုကုအားပို့ခက်နေတာပေါ့
ဟုတ်ကဲ့ဆရာဒီပခုံးအစစ်ကတ်တဲ့ယောဂရဲ့ဖြစ်ပုံဖြစ်နည်းလေးရော
တကယ်အယိုးမှလည်းဖြစ်တာမဟုတ်ဘူးအစစ်ရဲ့တရားထိန်တဲ့အမိပါနဲ့အပြင်ကကျက်သားရွတ်တီကျက်သားတွေကိုကတ်ကုန်တာပေါ့လေဖြစ်စဉ်ရတော့ clinical staging ပေါ့လေဆောက်တဲ့အတိုင်းမဟုတ်ဘဲနဲ့ကျွန်တော်လောက်တာ staging ရှိတယ်ပထမအဆင့်ကတော့painful stiff state ပေါ့လေ။နားလည်းနားလည်းအဖြစ်ကကန့်နေတယ်။ movement က limited ပေါ့လေ။နောက်တစ်ဆင့်ကတော့ pain ကပျောက်သွားတယ်။ damage stiffness ကချန်နေတယ်။နောက်တတိယဆင့်ကတော့လှုပ်လို့မရတာကန့်နေတာက permanent permanent တော့ဖြစ်ခဲ့ပါလို့ damage recovery ပေါ့လေ။ resolution ပြန်ရတာသူကဒီ3ဆင့်ရှိတယ်။အဆင့်ကိုလိုက်ပြီးကျွန်တော် treatment ကိုပေးရတာ။တချို့လူတွေကအဆင့်ကိုကြည့်ပြီးတော့ဖိမဲ့ကိုမဟုတ်ဘဲနဲ့သမယိုးကြပေါ့လေအကုန်လုံးရှောက်ပေးကြတော့မားကုန်တာလေရှိတာပေါ့
ဟုတ်ကဲ့ဆရာအဲ့ဒါနဲ့ပတ်သက်ပြီးတော့ဆရာနည်းနည်းထပ်ပြီးတော့မှန်ကန်အောင်လေရှင်းပြပေးပါလား
ဒါမှအရှင်းပေါ့နားလဲနားလဲစက်ကကလက်ကလည်းစုပ်လို့မရအဲ့ဒီ stage ပါဆိုရင်ကျွန်တော်အင်းကြီးဝဲရတော့ဝဲရတော့ကခဲနေတယ်7ပြီးတာခက်လာတယ်ဒီ stage ပါကုသမှုမှာပိန်ချင်တဲ့အတွက်ဆဲမှာရောင်းနေဒီစိတ်မှာ slide သွားလို့ရှိရင်မှားတယ်ပိန်တဲ့တော့လုပ်ပြရမယ်။နားယူရမှာနံပါတ်1အရေးကြီးဆုံးကအဲမဲ့ကျွန်တော်နားပါဆိုရင်လူတွေအသိမပြုံရှေးပေးမှဒါလိုဖြစ်တယ်။နားလာပြန်ခြေလေးမြအောင်ပေါ့လေ hot formation ပေးပါလေ။ဒီနေ့ဘတ်တင်တယ်။အဲ့မှာလဲမှားတဲ့ဟာတွေရှိတယ်။ဒီနေ့ဘတ်လို့ကျွန်တော်ပြောလိုက်ပြီပဲသူတို့ကအင်ကြရင်ရင်းနေတယ်ပဲ။ဒီနေ့ဘတ်တင်မှအနည်းဆုံးတစ်နေ့ကို3ချိန်တစ်ချိန်ကို7-15 minutes လောက်တင်လိုက်လို့ရှင်တော်လေး relax ရသွားတယ်မဆယ်ရကြော့သွားတယ်ဒီ site လောက်လွယ်တယ်ထောက်ကူနေတယ်တော့ pain killing ပေါ့ထဲကရောင်းတာကြအောင်ကျွန်တော်အဲ့ဒီ limitary ဆေးတစ်ခုပေးတာပေါ့ pain တက်တာသွားပြီဆိုတော့ first stage ကလွန်သွား
ဟုတ်ကဲ့ဆရာဒီဒုတိယအဆင့်အတွက်ကအ
ဲ့ဒီ stage က treatment ကတော့အဓိကဆေးမုတ်တော့ exercise ပြန်လုပ်ဖို့ပကုံးဆေးရလှုပ်ရှားမှုဘိုင်းမှာအဓိကခေါင်းပုံလက်မြောင်နိုင်မှုအရေးကြီးတာအဲ့ size ကိုပြေးဆိုးရတယ်ကြားလို့ရတယ်။ပထမဆုံးကျွန်တော်ကလက်နှစ်ဖက်သုံးတယ်။ဒါမှလည်း compare လုပ်လို့ရ။ size မှာ3ဘိုင်းရှိတယ်။ပထမဆုံးအဆင့်ကတော့လက်ကိုချပြီးမြောက်တာပေါ့။ရှိတဲ့ရနေပြီးတော့အပေါ်ပြောင်းတာရှိတယ်။ဘေးကနေပြီးတော့မြောက်ပြီးမှတဖြည်းဖြည်းချင်းတစ်ဆင့်တစ်ဆင့်သွားလာရှိတယ်။ရှိရသွားတာလုပ်လို့ရတယ်ကွာ။အဓိကဘေးကနေပြီးတော့မြောက်တာကပို့ပြီးတော့သုံးတာများတယ်။ပထမလက်ကိုဝိမကန်နေတယ်30ကျော်လောက်သွားတာကစူပရာဆာနီဒတ်ပါဆယ်နေပြီးတော့လောက်ပြတာပေါ့အင်ဒီစီတာပေါ့တတိယနေပြီးတော့90ဒီဂရီပေါ့ဒီလိုတူ90ဒီဂရီဘေးတက်တဲ့ကိုယ်နဲ့တက်တဲ့ကြီးကျွန်တော်တို့ကလက်ကိုမြောက်ပြရဂရောင်စစ်ကိုကိုယ်ဒါပြီးတော့လက်ကိုမြောက်အဲ့ဒီစစ်ရောက်ပြီဆိုပါနောက်တစ်ဆင့်အနေနဲ့လက်ကိုလှည့်ပြရလက်ကိုလှည့်တယ်ဆိုတော့မှကိုယ်ဘေးမှာကလက်ဂရောင်စစ်ကို90ဒီဂရီချိုးကိုနဲ့ကတ်တာဒါမောင်းဤလက်ဖြံကိုဒီဘက်ကိုလှည့်ပြရအဲ့ဒါရပြီတဖက်နဲ့တဖက် normal ဆိုင်တယ်လဲရှင်လို့ရှင် normal တော့ရပြီဆိုရင်ရောင်းနိုင်ကြီးကိုကျွန်တော်တို့ဆက်ပြီးတော့သွားတယ်အဲ့လိုနေရာမှာပထမဆုံးနေရက်ကိုထိခိုင်းတယ် same site ကနေရက်ကိုအဲ့ဒါရပြီဆိုရင်နောက်စီကိုထိခိုင်းတယ်နောက်ကနေပတ်ပြီးတော့နောက်စီကိုထိလို့ရပြီဆိုလို့ရှိရင်တော့ကျွန်တော်နောက်စီကိုအုတ်ကန်နိုင်ပြီဆိုရင်တဲ့နှစ်ဖက်ကိုချိတ်လိုက်တယ်ချိတ်ပြီးနောက်စီပေါ်မှာတက်လက်ကိုကိုယ်နဲ့ဒါန်းနဲ့ရောက်အောင်ကိုယ်နဲ့ကြားလိုက်ပေါ့လေအဆင့်တီရောက်အောင်ဒီနောက်ကိုဆန့်ဆန့်ပေးရတယ်အဲအဆင့်ရသွားလို့ရှိရင်လက်ပေါ်အပေါ်မြောက်တာကိုပို့လုံနိုင်လာ နောက်ဆုံးစင်းကတော့ opposite နဲ့ရွက်ကိုပေါ့လေနောက်ကနေပတ်ပြီးတော့တစ်ဖက်ကနောက်တစ်ဖက်နာကိုထိခိုင်းတယ်အုတ်ကန်နေအောင်ဖြစ်ကျွန်တော်တို့ကကြိုးစားခိုင်းတယ်အုတ်ပီကန်နေပြီဆိုရင်ပုံမှန်ဖြစ်တယ
်အဲ့လို
ပုံမှန်ရပြီဆိုရင်တော့တကြင်ကန်းကိုဆက်လုပ်နေရမဟုတ်ရင်ပြန်ပြီးကတ်တတ်တယ်အဲ့တော့အဆုံးထိကမနာဘူးမကျင်ဘူး movement ကိုအကုန်လုံးပြန်ရသွားပြီဆိုရင်ပုံမှန်ပြန်ဖြစ်ပြီပေါ့ပြင်ရမှာတော့ဒီကကနာရင်လည်းပေပြီးတော့လုပ်ရတယ်တစ်ဆင့်တစ်ဆင့်နည်းနည်းချင်းဖြည်းဖြည်းချင်းသွားအောင်ချုပ်လူနာတွေကရကြင်စောနဲ့ aggressively တနေ့ကိုချိန်မောင်းများစွာလုပ်ပို့ပြီးဆွဲလက်အဲ့ဒါကြတဲ့ပိုးနာသွားပြီးပိုးကတ်အဲ့လိုမဖြစ်အောင် graduated exercise ပေါ့ဆိတ်ရှိရှိဆွဲရှိရှိလက်ကျင်ကကိုလုပ်ဖို့လုပ်
ဟုတ်ကဲ့ဆရာကျေးဇူးအများကြီးတင်ပါတယ်ဆရာ